Welcome to the Voice of America in Burmese.
Mingla menne kima shin. Washington Bureau of VOA American tan ga ni 2019 khu ni September la 29 ye taw cha ni ni ne khin season go Myanmar sanaw chain menne 6 nai ga ni 9 nai thi line to meter 3240 49 ga ni dai yai thon lwin taw ma ba shin. Jama engine nai ma
ကျွန်တော်ကတော့ကြော်စင်သားပါရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာမြန်မာအာဏာပိုင်တွေကိုဆုတ်ချပြောဆိုမှုတွေရှိခဲ့ပြီးမြန်မာနိုင်ငံအမျိုးသားအကြံပေးပုဂ္ဂိုလ်ဦးဆောင်ထွန်းကပြန်လည်ခြေပသွားခဲ့ပါတယ်။ဒါသည်ဥရုဆိုရလိုခရီးစဉ်ရွှေဆိုင်လိုက်ရတဲ့ရခိုင်မြောက်ပိုင်းလေးလိုက်ကြီးကျယ်ရေးစံတမန်အဖွဲ့ဟာလာမယ့်တနင်္လာနေ့မှာပြန်လည်သွားရောက်လိမ့်မယ်လို့မြန်မာအမျိုးသားအကြံပေးပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။ပြည်တွင်းစစ်ရဆဲရေးကိုရည်ရွယ်ပြီးဆူရနိုင်ငံတွင်စစ်စိန်ချော့ချရေးနေမည်တရက်ထူထောင်ဖို့ရုရှားနဲ့တူရကီသမားတို့သဘောတူညီခဲ့ကြပါတယ်ဒီသတင်းတွေနဲ့အတူအရေးကြီးတဲ့နောက်ကပ္ပသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်မနေ့ကလုံခြုံရေးကောင်စီရဲ့မြမအရေးဆွေးနွေးပွဲမှာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတုံ့ပြန်ဆွေးနွေးတာရင်းနဲ့ပတ်သက်လို
့ I wish to stress there is no ethnic cleansing and no genocide in Myanmar.Ethnic cleansing.
ဒါကတော့နိုင်ငံတကာအတိုင်းအတာကဆွဆွဲနေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိဘူးဆိုတဲ့အကြောင်းဦးတောင်ထွန်းကတုံ့ပြန်ပြောကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေစီးနင်းလိုက်ပါလာတဲ့ဆက်လက်တချို့တိတ်မောက်ရမှာတေဆုံးသူရုပ်အလောင်း14လောင်းကိုဘင်္ဂလားဒေ့ရှ်ကမ်းခြေဘက်မှာတွေ့ရှိထားပြီးကလေးငယ်တွေပါဝင်တဲ့အကြောင်း IOM ကပြောပါရယ်ဒီအကြောင်းသတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါရယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲတရက်ကိုကြာသပတေးနေ့ညနေပိုင်းမှာကျင်းပခဲ့ပါရယ်အတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာဘက်ကစစ်ပွဲဆင်နွှဲနေတာကိုရဆိုင်ဖို့စာနာမှုအကူအညီပေးဖို့နဲ့ထွေပြေးသွားသူတွေကိုဂုံတိခါရှိစွာပြန်လည်လာနိုင်အောင်ဆောင်ရွက်ပေးဖို့တောင်းဆိုသွားပါတယ်။ဆွေးနွေးရတဲ့အဖွဲ့ဝင်တွေကတော့အပြစ်မဲ့သူတွေဒုက္ခရောက်နေရတဲ့အတွက်စာနာကြောင်းသူတို့ကိုဒုက္ခတွေကကယ်တင်ပြီးအခြေအနေပုံမှန်ဖြစ်လာစေဖို့ဆွေးနွေးသွားရတာဖြစ်ပါတယ်။တရုတ်နဲ့ရုရှားနိုင်ငံတို့ကတော့မြန်မာနိုင်ငံကိုရှုတ်ချပြောဆိုမှုတွေထက်ပြဿနာဖြစ်ရှင်းရေးအတွက်ကူညီရေးနဲ့ERSA အကြံဖက်အဖွဲ့ရဲ့လူရက်တွေကိုအဓိကရှုတ်ထသွားကြပါတယ်အစွန်ရောက်ဝါရပြင်းထန်လာတဲ့အမျှအရှိတောင်အရှက်တဝန်းအကြံဖက်တိုက်ခိုက်မှုကြီးထွားလာမှာကိုစိုးရိမ်ရတယ်လို့လည်းဆိုကြပါတယ်ဘင်္ဂလားဒေ့ရှ်ကလည်းကတော့မြန်မာအာဏာပိုင်တွေကိုရှုတ်ထပြောဆိုပြီးသူ့အသုံးနှုန်းတိုင်းရိုဟင်ဂါတွေအတွက်မြန်မာနိုင်ငံတွင်းမှာကုလသမဂ္ဂကြီးကြတဲ့နေမည်သတ်မှတ်ပေးဖို့တောင်းဆိုသွားပါတယ်မြန်မာအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးဆောင်တော်ကတော့အခြေအနေနဲ့သမိုင်းအကြောင်းနောက်ခံအကြောင်းကိုမသိသူတွေကအလွဲမှားပြောဆိုနေကြကြောင်းဒါပေမဲ့အချိန်လေးဆုံးရဲပြန်လဲကောင်းမွန်အောင်လုပ်ရမယ်ဆိုတာကိုတော့အသိမှတ်ပြုတဲ့အကြောင်းအာဆာဆူဒူရဲအကြံဖက်လုပ်ရကြောင်းရခိုင်မွတ်စလင်ဒိုင်းနမ်ရူမရမာကြီးအလုံးဒုက္ခရောက်ကြကြောင်း ethnic cleansing genocide ဆိုတာတွေမရှိကြောင်းစိတ်ခံစားမှုနဲ့မပြောဆိုသင့်ကြောင်းစသဖြင့်ပြန်လဲဖြေကြသွားပါတယ်ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါရခင်ဗျာ
မြန်မာအစိုးရရဲ့ဖိတ်ကြားချက်အရပြည်ပခါဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တွားရောက်ဖို့ရှိပေမဲ့ရာသီဥတုဆိုးရွားနေတာကြောင့်ခီးစဉ်ကိုနောက်တစ်ပတ်အထိရွှေ့ဆိုင်းလိုက်ပါတယ်။ဒါပေမဲ့လာမယ့်အောက်တိုဘာ2ရက်တနင်္လာနေ့မှာဒီခီးစဉ်ကိုတွားရောက်ဖို့စီစဉ်ထားတယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးဦးတောင်ထွန်းကကြာသပတေးနေ့လူမျိုးရေးကောင်စီမှာပြောခဲ့ပါတယ်။ဒါအပြင်ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လက်ထောက်အတွင်းမှုချုပ်တို့ကိုမြန်မာနိုင်ငံလာရောက်ဖို့ကိုလည်းမြန်မာအစိုးရကဖိတ်ကြားခဲ့ပါတယ်။ဩဂုတ်လကုန်ပိုင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုကုလသမဂ္ဂကိုယ်စားလှယ်အဖွဲ့အခုလိုတွားရောက်မဲ့ခီးစဉ်ဟာပထမအဦးဆုံးဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေနေဆက်ကိုဖျက်ချော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတည်းဝင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကကြာသပတေးနေ့မှာကြေညာပါတယ်ဒီတော့တွင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက14ဦးယင်းနှစ်သေဆုံးပြီးအဲ့ဒီထဲမှာကလေးငယ်10ဦးပါဝင်နေပါတယ်ကျန်တဲ့ဒုက္ခသည်30ကိုတော့ကယ်တင်နိုင်ခဲ့ပါတယ်အဲ့ဒီလေဟာလူ120ကိုတည်ဆောင်လာတာပ
ါဟာရီကိန်းဒန်ခံခဲ့ရတဲ့ပေါ်တိုရီကိုမှာစစ်တပ်ရဲ့ကူညီဆောင်ရွက်မှုတွေကိုကြီးကြပ်ဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒုတိယဗိုလ်ချုပ်ကြီးဂျက်ဖရီဘုရှ်နန်ကိုတာဝန်ပေးလိုက်ပါတယ် ဗိုလ်ချုပ်ကြီးဘရစ်နန်ဟာကြာသပတေးနေ့နောက်ပိုင်းမှာပေါ်တိုရီကိုရောက်ရှိသွားပါပြီ။စက်တင်ဘာ18ရက်နေ့ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းမာရီယာကြောင့်ပြိုပြက်သွားခဲ့တဲ့ပေါ်တိုရီကိုရဲ့အကြက်တဲကိုအစောတလျင်တုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်လို့သမ္မတဒေါ်နယ်ထရမ့်အဆိုအရဝေဖန်နေခံနေရတာပါ။အမိမြေလုံလုံရဲ့အကြံပေးတွန်ဘာဆတ်ကတော့အရေးပေါ်အခြေအနေကြီးညာပြီး9ရက်ကြာမှကယ်ဆယ်ရေးအကြီးအကဲခံရတဲ့ကိစ္စကိုခုခံပြောကြားရင်းပြီးခဲ့တဲ့10ရက်ကဒီလိုဗိုလ်ချုပ်ကြီးတယောက်ကိုတာဝန်ပေးရမလိုသေးဘူးလို့ဆိုသွားပါတယ်။အခုအခါပေါ်တိုရီကိုမှာဆေးရုံပေါင်း69ခုနဲ့44ခုအလုံးလုံးဆောင်နေပြီဖြစ်ပြီးတက်စီဆိုင်ပေါင်း200ကျော်ပြန်လဲဖွင့်လှစ်ထားပြီလို့လည်းပြောကြခဲ့ပါတယ်ပေါ်တိုရီကိုဟာအမေရိကန်ပြည်ထောင်စုရဲ့နေမြေတစ်ခုဖြစ်ပါတယ
်မြောက်ကိုရီးယားအစိုးရကိုအထောက်အကူပေးနေတဲ့နိုင်ငံသားဗန်နေအပေါ်အမေရိကန်ပြည်ထောင်စုကပုံမအရေးယူနိုင်ခွင့်ရှိစေမဲ့သမရရဲ့အမိတ်တရက်ကိုပြီးခဲ့တဲ့သတင်းပတ်ထဲသမရဒိုနယ်ထရမ့်ကထုတ်ပြန်ခဲ့ပြီးနောက်အခုပုံမိုတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အမေရိကန်ကလေ့လာသုံးသပ်နေကြောင်းအစိုးရအရာရှိတွေကကြားသာပရင်းနေမှာပြောပါတယ်။ယခင်ချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ကွင်းနိုင်ဖို့မြောက်ကိုရီးယားကအသုံးပြုခဲ့တဲ့တရားမဝင်မြေအောက်ကွန်ရက်တွေကိုစူးစမ်းဖော်ထုတ်ဖို့မဟာမိတ်နိုင်ငံတွေနဲ့ထရမ့်အစိုးရတို့ပူးပေါင်းဆောင်ရွက်နေတယ်လို့အာရှပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံရေးဝန်ကြီးစူဇန်တွန်တင်ကလွတ်တော်ကော်မတီတစ်ယောက်ကိုပြောခဲ့ပါတယ်။အမေရိကန်ဗန်ဒိုက်ဌာနကမြောက်ကိုရီးယားဗန်အရာရှိ26ဦးအပြင်ဗန်ဒိုက်10ခုတို့ကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေကိုအင်ကာနီကကြေညာခဲ့တာပါအဲ့ဒီအရေးယူဆောင်ရွက်မှုဟာမြောက်ကိုရီးယားရဲ့ဒုံးလန့်တဲ့အစီအစဉ်တွေကိုအထောက်အကူဖြစ်စေဖို့နိုင်ငံတကာငွေကြေးစနစ်ကိုအသုံးမချနိုင်အောင်ဟန်တားနိုင်ရေးရည်ရွယ်တာဖြစ်ပါတယ
်ဒီကံတန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဝါရှင်တန်မြို့တော်ကသတင်းများဆက်လက်ကြေညာနေပါတယ်ဆီးရီးယားပြည်တွင်းစစ်ရဆိုင်ရေးအထောက်အကူဖြစ်စေဖို့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းအထက်ရှားကြားတဲ့ Ibit ဒေသမှာစစ်ဆင်ရှော့ချရေးနယ်မြေသစ်တရဖန်တီးဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တူရကီသမ္မတရီဆက်ပ်တိုင်အာဒိုဝန်တို့ကြားသပတေးနေ့ကသဘောတူကြပါတယ်။အခုလက်ရှိမှာဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ထိန်းချုပ်မှုအောက်ရောက်နေတဲ့ Ibit ဒေသမှာစစ်ဆင်ရှော့ချရေးနယ်မြေဖော်ဆောင်ပေးကိစ္စကိုပုံမအချိန်မြင့်ဆောင်ရွက်သမှဖြစ်တယ်လို့သဘောတူညီမှုရပြီးသမ္မတအာဒိုဝန်ကပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ဟာဆီးရီးယားပြည်တွင်းစစ်ရဆိုင်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆက်တင်နိုင်ဖို့အတွက်အဓိကဆောင်ရွက်ချက်ဖြစ်တယ်လို့လည်းသုံးသပ်သူတွေကရှုမြင်ကြပါတယ်။ရုရှားသမ္မတပူတင်ကလည်းဆီးရီးယားစစ်ပြီးဆုံးသွားဖို့အတွက်လိုအပ်နေတဲ့အခြေအနေတွေအားလုံးဖန်တီးပြီးဖြစ်တယ်လို့ပူတွဲသတင်းစာစီးနင်းပွဲမှာပြောကြားလိုက်ပါတယ်။ဆီးရီးယားရုရှားနှစ်နိုင်ငံဆက်ဆံရေးဟာ2015မှာရုရှားတိုက်လေရင်တစ်စင်းတူရကီဂျယ်လီယင်တွေကိုပြစ်ချခဲ့ပြီးနောက်တင်းတင်းမာမာဖြစ်သွားခဲ့တာပါအခုလိုနှစ်နိုင်ငံဆက်ဆံရေးဟာပြန်လည်စစ်မြတ်လာတဲ့ဆွေမဲ့သိခိုင်ခိုင်မာမာမဟုတ်သေးဘူးလို့သုံးသပ်သူတွေကသတိထားပြောဆိုနေကြပေမဲ့ခေါင်းဆောင်နှုတ်ကတော့သူတို့ဆက်ဆံရေးနယ်ဆိုင်မှုကအင်မတန်အရေးကြီးလင်းတဲ့ကြောင်းပြောကြားသွားပါတယ
်ကလေးဘော့ကအမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့တရားမဝင်အခြေချသူတွေကိုနိုင်ငံတွင်းဆက်လက်ခွင့်နေခွင့်ပြုဖို့နဲ့နိုင်ငံသားခံယူခွင့်ရရှိဖို့အမေရိကန်မဲဆန္ဒရှင်အများစုကတခဲနဲ့ထောက်ခံတဲ့အကြောင်းအမေရိကန်တက္ကသိုလ်တစ်ခုရဲ့စစ်တမ်းမှာဖော်ပြပါရယ် Republican 90နီးပါးအပါအဝင်မဲဆန္ဒရှင်82ရာခိုင်နှုန်းက Dreamers အခြေချသူများလို့ခေါ်တဲ့လူတွေအနေနဲ့နိုင်ငံတွင်းနေထိုင်ခွင့်ရှိပြီးနိုင်ငံသားဖြစ်လျှောက်ထားပိုင်ခွင့်ရှိတယ်လို့ယုံကြည်ကြတာဖြစ်ပါရယ်6ရာခိုင်နှုန်းကသာ Dreamers တွေအနေနဲ့နိုင်ငံတွင်းနေထိုင်ခွင့်ရှိသင့်ပေမဲ့နိုင်ငံသားခံယူခွင့်ကိုမပေးသင့်ကြောင်းယူဆကြပါတယ်စစ်တမ်းဖြေဆိုသူ10ရာခိုင်နှုန်းကတော့သူတို့တွေကိုအမေရိကန်ပြည်ထောင်စုကနေအတင်းအဓမ္မနှင်ထုတ်သင့်တယ်လို့ပြောကြပါတယ်2000ခုနှစ်ကပထမဦးဆုံးတင်သွင်းခဲ့တဲ့ Dream Act ဥပဒေအရတရားမဝင်ရောက်ရှိနေတဲ့အရွယ်မရောက်သေးသူတွေရဲ့ဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပညာရေးဆိုင်ရာဥပဒေအရ Dreamers လို့ခေါ်တဲ့ကလေးဘွားကအမေရိကန်ပြည်ထောင်စုကိုတရားမဝင်အခြေချလာသူတွေအနေနဲ့ခံစားခွင့်ရှိကြတာဖြစ်ပါတယ်အဲ့ဒီဥပဒေကို2010ခုနှစ်ကလွှတ်တော်မှာအတိမပြုတ်ခဲ့တဲ့အတွက်အဲ့ဒီအချိန်သမရဖြစ်တဲ့အိုဘားမားကဒီ Dreamers Act တွေအတွက်အလုပ်လုပ်ခွင့်ရှောက်ထားနိုင်မဲ့ယာယီအစီအစဉ်ကိုစတင်ပေးခဲ့ပါတယ
်။ American ဥဆောင်ညွန်ပေါင်းတပ်ဖွဲ့များရဲ့လက်ချက်နဲ့ IS အကြမ်းဖက်အုပ်စုရဲ့မောင်းသူမဲ့ drone ယာဉ်ကျွမ်းကျင်သူ3ဦးဒီလအစောပိုင်းကဆီးရီးယားမှာသေဆုံးသွားတယ်လို့ American အရာရှိတွေကဆိုပါတယ်။ IS ဟိမုံရဲ့ညွန်ပေါင်းပြောခွင့်ရအမေရိကန်ဗဟုမှုကြီး Ryan Dillon ကဆီးရီးယားနိုင်ငံ Euphrates အလဲပိုင်းမြေဖွန်းလွင်ပြင်မှာညွန်ပေါင်း၄ချောင်းတိုက်ခိုက်မှုကြောင့်ဒီလူတွေသေဆုံးသွားတာဖြစ်တယ်လို့ဆိုပါတယ်။ဒီလို drone ဆိုင်ရာအထူးကြွန့်ကျင်သူတွေသေဆုံးသွားတဲ့အတွက် IS တို့အနေနဲ့ drone ယာဉ်သုံးထောက်လှမ်းမှုနဲ့ပြစ်ခတ်တိုက်ခိုက်မှုပိုင်းမှာအထူးအပြောသောမှာဖြစ်တယ်လို့ဗဟုမှုကြီး Dillon ကဆိုပါတယ်။
Playway magazine တီထောင်သူ Hugh Hefner ဟာအသက်62နှစ်အရွယ်မှာကွဲလွန်သွားပြီဖြစ်ပါတယ်။ကွဲလွန်သူနာမည်ကျော်ရုပ်ရှင်မင်းသမီး model လည်းဖြစ်တဲ့ Marilyn Monroe ရဲ့ကုလုံးတီတပ်ပုံတွေပါဝင်တဲ့ Playway magazine ကို1953ခုနှစ်မှာသူစတင်ထုတ်ဝေခဲ့တာပါ။အခုလိုထုတ်ဝေမှုကြောင့်လေမိုင်းဆိုင်ရာသဘောထားအမြင်တွေပေါ်ပြောင်းလဲမှုကြီးအတွက်တွန်းအားရောက်စေခဲ့ပြီး1950ခုနှစ်က magazine ဖတ်ရှုသူပေါင်း5တန်းကျော်ရှိခဲ့တာဖြစ်ပါတယ်။သူဟာဒီမသေးဆုံးခင်မှာ The Girl Next Door ဆိုတဲ့ TV series ကိုရိုက်ကူးခဲ့ပါတယ
်
တောက်ချန်နေနေခင်သတင်းအစီအစဉ်ကိုဥကြောဇန်တာနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုထုတ်လွှင့်ပါပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကြာသာပတင်းနေ့ကတကပ်ဖွင့်အစည်းအဝေးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကအရင်ဆုံးအစီရင်ခံစာတင်ပြခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့အစိုးရင်ချက်တွေနဲ့မြန်မာအစိုးရပေါ်တိုက်တွန်းတောင်းဆိုတာတွေကိုအသေးအပြောသွားကြပါတယ်။မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကလည်းအဲ့ဒီစီဝေးမှာတုံ့ပြန်ဆွေးနွေးခဲ့ပါတယ်။ကိုကျော်ကျော်သိန်းကဒါတွေကိုကောက်နှုတ်ပြီးတော့စူးစီးတင်ပြမှာပါရှင်
။မြန်မာအရေးလုံခြုံရေးကောင်စီအစည်းအဝေးအဖွဲ့မှာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကအရင်ဆုံးအစီရင်ခံတင်ပြတဲ့အထက်ဩဂုတ်လ25ရက်နေ့မှာအာရဂန်ရိုဟင်ဂျာဆာဗေးရှင်းအာမေကမြန်မာလူမျိုးရင်းတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးခဲ့ကြဆိုရင်လက်ရှိအခြေအနေဟာတဖြည်းဖြည်းချင်းယိုယွင်းလာနေတဲ့အကြောင်းနဲ့အဲ့လိုတိုက်ခိုက်တာကိုသူ့အနေနဲ့ပြစ်တင်ရှုတ်ချရဲဆိုတာထပ်ပြီးပြောသွားပါတယ်။အဲ့ဒီအချိန်ကလေးကစားလို့ဒုက္ခတဲ့ရေပေါ်အခြေအနေလူသားဘေးဒုက္ခနဲ့လူအခွင့်အရေးဆိုင်ရာဆိုးရွားတဲ့အခြေအနေတစ်ခုအဖြစ်ကမ္ဘာပေါ်မှာအလင်းမြန်ဆုံးနှုံနဲ့ပြောင်းလဲဖြစ်ပေါ်လာတယ်လို့အရင်းမှုချုပ်ကထောက်ပြပါတယ်။အဲ့ဒီနောက်မြန်မာအာဏာပိုင်တွေအနေနဲ့လုပ်ငန်းစဉ်၃ခုကိုချက်ချင်းလည်ငင်းလှုံ့ဆော်ဖို့သူကတောင်းဆိုသွားပါတယ
်။ I continue to call on the Myanmar authorities to take 3 immediate steps.First, to end the military operations. Second, to allow unfettered access for humanitarian support.
မြန်မာအာဏာပိုင်တွေအနေနဲ့ဒီခြေလမ်း၃ရပ်ကိုချက်ချင်းအေးအေးယူဆောင်ရွက်ဖို့ကျွန်တော်ဆက်လက်တိုက်တွန်းပါတယ်။ပထမကစစ်စင်ရေးတွေကိုဆုံးသတ်ဖို့ဒုတိယချက်အနေနဲ့လူသားချင်းစာနာမှုထောက်ကူတွေကိုအဟံတာကင်းရှင်းစွာပေးနိုင်ခွင့်ပြုဖို့တတိယကဒုက္ခသည်တွေကိုဘေးကင်းစွာမိမိတို့သဘောလျောက်ဂုဏ်သိက္ခာရှိရှိနဲ့လုံလောက်တဲ့အချိန်တွေပေးပြီးတော့သူတို့ရဲ့နေရင်းအရာတွေကိုပြန်ခွင့်ရရေးအာမခံဖို့ဖြစ်ပါတယ်
။ကုလသမဂ္ဂဆိုင်ရာပြည်ထောင်စုအဖွဲ့ရဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနသန်အယ်လန်ကမြန်မာအာဏာပိုင်တွေအနေနဲ့လက်ရှိပြဿနာကိုပြင်ဆင်တာမှာတမိုင်းအမှန်ဘက်ကရပ်တည်ပြီးဖြေရှင်းမလားလူမျိုးရေးကောင်စီကအရေးယူလှုံ့ဆော်တာကိုရင်ဆိုင်မလားဆိုတာမြန်မာအာဏာပိုင်တွေကိုမေးခွန်းထုတ်သွားပါတယ်
။ This crisis now casts a deep shadow over Burma's international reputation on its leaders and its military.
လက်ရှိပြည်ပကဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်အပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်မြန်မာအာဏာပိုင်တွေအနေနဲ့တမိုင်းမှာဘယ်လိုရပ်တည်မလဲဆိုတာအဆုံးအဖြတ်ပေးကြရမယ့်အချိန်ရောက်နေပါပြီအကြမ်းဖက်မှုကိုအဆုံးသတ်ပြီးအရသားတွေကိုအကာအကွယ်ပေးတာလူအခွင့်အရေးကိုစောင့်ရှောက်ကာကွယ်မလားလူသားချင်းစာနာမှုအထောက်အကူကိုကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကိုအကူအညီပေးခွင့်ပြုမလားဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မလားလက်ရှိပြဿနာအဖြေရှာဖို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလိုက်နာမလားဒီအချက်တွေကိုပေါ်ဆောင်ဖို့ညှင်းနေမယ်ဆိုရင်မြန်မာနိုင်ငံဟာလမ်းမဘက်မှာရပ်တည်တဲ့နိုင်ငံအဖြစ်တမိုင်းအတင်ခံရမှာဖြစ်ပါတယ်ဒီလိုဖြစ်ခဲ့ရင်လုံခြုံရေးကောင်စီအနေနဲ့ဆက်လက်အရေးယူဖို့အစဉ်သင့်ဖြစ်ရပါမယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကတော့နေဆက်ညမှန်တပြက်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်ဘက်ကိုလက်နက်ခဏ်းရန်ရောင်းချတာတွေရပ်ထားဖို့တောင်းဆိုသွားပါတယ
် The actions needed now to resolve this crisis are very clear. First, the Burmese military must respect human rights and fundamental freedoms. Those who have been accused of committing abuses should be removed from command responsibilities immediately.
ဒီပြစ်ခတ်ကိုဖြေရှင်းဖို့ရည်ယူဆောင်ရွက်ရမယ်ခြေလှမ်းတွေကရှင်းပါတယ်ပထမကမြန်မာစစ်တပ်အနေနဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာရပါမယ်။ ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်ပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအေးအေးယူကြရမှာဖြစ်ပါလေ။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အေးအေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအလုံးတို့ကိုဆိုင်းငံ့ရပါမယ်
။ပြည်တွင်နဲ့အမေရိကန်တို့ပြောသွားတဲ့အထက်မှာလက်ရှိအခြေအနေနဲ့ပတ်သက်လို့မြန်မာဆွေရပိုင်းနဲ့စစ်ဖက်ပိုင်းသတင်းမီဒီယာတွေကနေထုတ်လွှင့်ဖော်ပြနေတာတွေကိုထောက်ပြဝေဖန်သွားသလိုအဲ့ဒါတွေကိုရပ်ဖို့လဲတောင်းဆိုသွားပါတယ်။အစည်းအဝေးတယောက်တည်းတရုတ်တံဖွဲ့ရဲ့ကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေတာကိုချီးကျူးသွားသလိုမြန်မာဆွေရကအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေတာကိုလည်းကြိုဆိုတယ်လို့ပြောပြီ
း The international community should encourage and support dialogue and communication between the two countriesso that they can properly address the mass exodus of Muslim populations.
Muslim လူ၏အများအပြား Bangladesh ပြည်ထွက်ပြေးခိုလုံတာကိုစနစ်တကျကင်တွယ်ဖြေရှင်းနိုင်ရေးအတွက်ဒီနှစ်နိုင်ငံကြားဆွေးနွေးပြောဆိုတာနဲ့ဆက်သွယ်တာကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့အားပေးထောက်ခံသင့်ပါတယ်
။လက်ရှိအခြေအနေကိုကင်တွယ်ဖြေရှင်းတာနဲ့ဆက်စစ်လေ့လာတဲ့နေရာမှာထိတိမ်တိမ်တိမ်ရှိဖို့နဲ့မျှများတတ်တာရှိဖို့သက်ဆိုင်သူတွေကိုရောပြင်ပကပတ်သက်နေသူတွေကိုပါတောင်းဆိုပါတယ်လို့ရုရှားသံမကြီးဗာစီလီနီဗန်ဇီယာကရုရှားဘာသာစကားနဲ့ပြောပြီးအင်္ဂလိပ်ဘာသာနဲ့စကားပြန်ကပြောပေးသွားပါတယ
် We need to be a very careful when we wield such notions as genocide and ethnic cleansing. We need to focus on practical assistance to the government of Myanmar and Bangladesh as we look for a solution to this
ဒီလိုပြောနေတဲ့ပြန်မှုနဲ့လူမျိုးတုံးတက်ပြမှုဆိုတဲ့ဝါဟာရတွေကိုသုံးဆွဲပြောဆိုတာမှာတိတ်ကိုသတိထားဖို့လိုပါတယ်ဒီခက်ခဲပြီးရှုပ်ထွေးတဲ့ကိစ္စကိုအပြန်အလှန်လေးစားမှုပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးစားတာမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလက်တွေ့အကူအညီပေးရေးကိစ္စအာရုံစိုက်ဖို့လိုပါတယ်။ဘယ်လိုအကြမ်းဖက်လို့ရမျိုးကိုမဆိုအခြေအနေကိုမီးထိုးပေးမဲ့ဘယ်လိုအပြောဆိုမျိုးကိုမဆိုဘယ်ဘက်ကမှမလုပ်အောင်ကျွန်တော်တို့တားဆီးဖို့လိုပါတယ်လို့ရုရှားတန်မှန်ကြီးကပြောသွားပါတယ်။ဒီလိုညွှန်ရင်းကောင်စီအစည်းအဝေးကိုမြန်မာအစိုးရကစားတယောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတုံ့ပြန်ပြောဆိုတဲ့အထက်မှာတော့နိုင်ငံတကာတိုင်းဝမ်ရဲ့စိုးရိမ်ချက်တွေကိုနားလည်တဲ့အကြောင်းဦးစားပေးပြောသွားပါတယ်။အဲဒီနောက် ARS အကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြားလူမျိုးစုတွေထိခိုက်ဒေဂျီရတာတွေကိုထောက်ပြသွားပြီးအကြံဖက်ဝါဒကိုပြစ်တင်ရှုတ်ချသွားပြီးတော့ကုလသမဂ္ဂတွင်မှုချုပ်နဲ့ကျန်တဲ့ကိုယ်စားလှယ်အဖွဲ့တွေကပြစ်တင်ရှုတ်ချကြောင်းပြောဆိုတာကိုလည်းကြိုဆိုကြောင်းပြောသွားသလို
I wish to stress There is no ethnic cleansing and no genocide in Myanmar. Ethnic cleansing and genocide are serious charges and they should not be used lightly.
မြန်မာနိုင်ငံမှာလူမျိုးတုံးသတ်ဖြတ်မှုဆိုတာမရှိပါဘူး။အစုလိုက်အပြုံလိုက်သတ်ဖြတ်မှုဆိုတာမရှိဘူးဆိုတာကျွန်တော်အလေးထားပြောလိုပါတယ်။လူမျိုးတုံးသတ်ဖြတ်မှုအစုလိုက်အပြုံလိုက်သတ်ဖြတ်မှုဆိုတာတွေဟာစိတ်ကိုပြင်ထန်တဲ့ဆွဲချက်တွေဖြစ်ပြီးပေါ့ပေါ့တန်တန်မဆုံးဆွဲသင့်ပါဘူး။ဒီခိုင်းဒီမှာဖြစ်နေတာကိုဥပဒေနဲ့အညီအရင်ဆုံးသတ်တာမျိုးတရားရုံးကဆန့်စစ်လေ့လာတာမျိုးမလုပ်ဖက်လူမျိုးတုံးသတ်ဖြတ်မှုအဖြစ်သတ်မှတ်ပြီးမိမိတို့ရဲ့အမြင်ကိုစိတ်ခံစားချက်ကလွှမ်းမိုးစေမယ်ဆိုရင်ဒါဟာကျွန်တော်တို့ခေတ်ရဲ့ one nerve မှတ်ချက်စကားဖြစ်သွားပါလိမ့်မယ
်လူ့အခွင့်အရေးချိုးဖောက်မှုအလုံးအကြမ်းဖက်လို့ရအလုံးကိုပြစ်တင်ရှုတ်ချကြောင်းစစ်စင်ရေးတွေလှုပ်ဆောင်တာမှာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ်ပြဋ္ဌာန်းချက်တွေနဲ့အညီအတိအကျလိုက်နာလှုပ်ဆောင်ဖို့ညွှန်ကြားထားကြောင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကပြောထားတာကိုလည်းဥတောင်းထွန်းကထပ်ပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးလုပ်ငန်းစဉ်ကိုအခြေမူရေးစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းဒီကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အရင်ကပူးပေါင်းဆောင်ရွက်မှုတို့လို့အခုလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဥတောင်းထွန်းကအလေးထားပြောသွားသလိုကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖော်ဖို့လုပ်နေတာကိုလည်းပြောသွားပါတယ်။အဆိုမှာတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုဦးတောင်ထွန်းကအထူးအလေးထားပြီးထောက်ပြပြောဆိုသွားပါတယ်
။ At this critical juncture in the life of our young democracy, it is imperative that the international community join hands with us to ensure that democracy takes firm root.And that we will succeed.
ကျွန်တော်နိုင်ငံရဲ့နုနယ်သေးတဲ့ဒီမိုကရေစီအတွက်အခုလိုအရေးကြီးတဲ့အချိန်မျိုးမှာဒီမိုကရေစီအခိုင်အမာအမြင့်တွယ်ပြီးရခိုင်ပြည်နယ်သမဂ္ဂမြန်မာတိုင်းနိုင်ငံလုံးကိုငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးအောင်တည်ဆောက်တဲ့နေရာမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကျွန်တော်နဲ့အတူတူကပူးပေါင်းလှုပ်ဆောင်ဖို့စိတ်ကိုအရေးကြီးပါတယ်။ဒီနည်းလမ်းပြီးပြလျင်ရခိုင်ပြည်နယ်ကပြဿနာကိုကျွန်တော်ဖြေရှင်းနိုင်မဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်။
လာမယ့်ဒီနေ့လနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်မြောက်ပိုင်းမှာကိုယ်တိုင်လေ့လာဖို့အစိုးရကစီစဉ်ထားတာကိုဦးတောင်ထွန်းကထည့်ပြောသွားတယ်လို့ကုလသမဂ္ဂဒွင်မှုချုပ်နဲ့လက်ထောက်ဒွင်မှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လည်းဖိတ်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တန်မတ်ကြီးမာဆုဒ်ဘင်မိုမန်ရဲ့ပြောဆိုချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေတဲ့ရိုဟင်ဂျာတွေကိုအပြည့်အဝအကာအကွယ်ပေးဖို့အတွက်မြန်မာနိုင်ငံထဲမှာကုလသမဂ္ဂကကြီးကြပ်တဲ့ဘေးကင်းလုံခြုံရေးဆောင်တတ်မှတ်ပေးဖို့ထည့်ပြောသွားပါတယ်။ဒါ့အပြင်ခပ်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်ရဲ့သဘောထားကိုပြောသွားတာမှာတော့
For this Bangladesh prefers joint verification in the presence of international observers. The forcibly displaced Myanmar nationals should return to their places of original abode in safety, security and dignity.
ဒီကိစ္စအတွက်နိုင်ငံတကာလေ့လာသူတွေရှေ့မှာပူးတွဲစစ်ဆေးတာကိုဘင်္ဂလားဒေ့ရှ်ကပို့ပြီးလိုလားပါတယ်။နေအိမ်တွေကနေထွက်ပြေးခဲ့ရတဲ့မြန်မာနိုင်ငံသားတွေသူတို့ရဲ့မူရင်းနေရာတွေစီကိုဘေးကင်းစွာလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာပြန်သွားရသင့်ပါတယ်။ကျွန်တော်တို့ဝန်ကြီးချုပ်ကကုလသမဂ္ဂအထွေထွေညီလာခံမိကုံးမှာပြောခဲ့တာကိုဒီနေရာမှာကျွန်တော်ပြန်ပြီးကိုကပြောပြချင်ပါတယ်ဒီအကြက်တဲဟာမြန်မာနိုင်ငံမှာအကြောင်းရင်းခံပြုတာဖြစ်ပြီးဖြည့်ရှင်းရမယ့်နည်းလမ်းကိုလည်းမြန်မာနိုင်ငံမှာပဲရှာဖွေရမှာဖြစ်ပါတယ
်အစည်းအဝေးတွင်ပြောသွားကြတဲ့တန်တမန်တွေအကုန်လုံးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးပြောဆိုသွားကြသလိုနောက်ထပ်အကူအညီတွေလိုအပ်နေတာကိုလည်းထောက်ပြပြောသွားကြပါတယ်တန်တမန်အားလုံးနီးပါးဘုံတူညီစွာပြောသွားတာကတော့တိုက်ခိုက်တာတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဘေးကွင်းပြူဖို့နဲ့အိုးရင်စွန့်ထွက်ပြေးသွားသူတွေကိုကိုယ်သဘောနဲ့ကိုဘေးကင်းလုံခြုံဂုဏ်သိက္ခာရှိစွာနေရပ်ပြန်ခွင့်ပြုဖို့ဆိုတာတွေပဲဖြစ်ပါတယ်။ဒါ့အပြင်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အာဆီယံအဖွဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။လူမျိုးရေးကောင်စီရဲ့အောက်တိုဘာလအလဲကျဥက္ကဋ္ဌကပြင်သစ်နိုင်ငံဖြစ်ပြီးအော်တိုဘာလာတရနေ့မှာအလဲကျဥက္ကဋ္ဌတာဝန်ဆာယူတာနဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွင်မှုချုပ်အောင်ကိုဖီအန်နန်ကိုဖိတ်ခေါ်ပြီးဒီအကြောင်းထပ်ပြီးပြောဆိုမယ့်အကြောင်းပြင်သစ်တန်မတ်ကြီးဖရွန်ဆွာဒလတ်ကလည်းပြောသွားပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာအမြဲတမ်းဖွဲ့ဝင်9နိုင်ငံထဲကပြင်သစ်ဗြိတိန်နဲ့အမေရိကန်အလဲကျဖွဲ့ဝင်နိုင်ငံတွေထဲကအီဂျစ်၊ကာဇက်စတန်၊ဆီနီဂေါလ်နဲ့ဆွီဒင်စုစုပေါင်း9နိုင်ငံကတောင်းဆိုတာကြောင့်ကုလသမဂ္ဂဒွင်မှုချုပ်ကအခုလိုအစီရင်ခံတင်ပြပြီးဆွေးနွေးကြတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်ခြားဆောင်ရဲကင်းတဲ့စစ်တပ်စခန်းတွေကိုမြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့အာဆာရူဝင်ဂျာအဖွဲ့ကတိုက်ခတ်ပြီးတဲ့နောက်ပိုင်းတပ်မတော်ကစစ်ဆင်ရေးတွေလုပ်ခဲ့ပါတယ်။နောက်ဆက်တွဲဖြစ်ရာပေါင်းများစွာသောလူတွေသေဆုံးတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထွက်ပြေးတာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထက်လာတာစတဲ့အခြေအနေတွေနဲ့အတူနိုင်ငံတကာကဝေဖန်ပြောဆိုတာတွေမြင့်တက်နေချိန်မှာပဲအခုလိုမျိုးလူညုံရေးကောင်စီမှာမြန်မာအရေးတကဖွင့်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစုစည်းတင်ပြပါရပါရှင်အခုလိုလူညုံရေးကောင်စီမှာရိုဟင်ဂျာဒုက္ခသည်အကျက်တဲပြဿနာအရေးဆွေးနွေးနေချိန်မှာပဲဒီဆက်လေနှိမ့်ညွတ်မှုကြောင့်ရိုဟင်ဂျာတေဆုံးတဲ့ဒီရိုဟင်ဂျာဒုက္ခသည်ရုပ်အလောင်းပေါင်းဟာ14လောင်းရှိနေပြီးဒီအလောင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီ Cox Bazar မြို့အနီးဦးချာကမ်းခြေနားမှာတွေ့ရှိထားကြောင်း VOA ဘင်္ဂလားဌာနသတင်းတောက်ကသတင်းပေးပို့ထားပါတယ်မြန်မာပိုင်း VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်မှာတော့အဲ့ဒီရုပ်လောင်းနေတဲ့မှာကလေးအများစုပါဝင်နေတယ်လို့ဆိုပါတယ်ရှင်ဆက်ပြီးနားဆင်ပ
ါမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့နေကြားဆောင်ကင်းစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးနောက်ဆက်တွဲအဖြစ်ဟိန္ဒူဘာသာဝင်တွေဘုရားဘာသာဝင်ရခိုင်လူမျိုးတွေအစ္စလာမ်ဘာသာဝင်တွေတိုက်ဆုံးပျောက်ဆုံးမှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့ရခိုင်ပြည်နယ်ဘက်ကနေမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာကြပါတယ်တေစီပြေဒုက္ခသည်130လိုက်ပါလာတဲ့ဆက်လက်သင်းတိမ်းမောက်ခဲ့တာကြောင့်တိုက်ဆုံးသူ73ဦးရှိပြီဖြစ်ကြောင်း International Organization for Migration နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကစက်တင်ဘာလ28ရက်နေ့ကပြောဆိုလိုက်ပါတယ်ပဋိပက္ခဖြစ်နေတဲ့တလနီးပါးအတွင်းမှာပဲကလေးတိမ်မောက်မှုတွေကမကြာခဏဖြစ်ခဲ့ပြီးလှေစီးပြေဒုက္ခသည်တွေတေဆုံးမှုတွေလည်းရှိနေတာပါစက်တင်ဘာလ28ရက်နေ့မှာလည်းလှေတိမ်မောက်မှုတွေရှိခဲ့သလို28ရက်နေ့မှာလည်းလှေတိမ်မောက်မှုတွေရှိခဲ့ကြအောင်လက်ရှိမှာတော့လှေစီးပြေထွက်ပြေးလာသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ Burmese Rohingya Association in Thailand BRAT အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကအခုလိုပြောပါတယ
်အခုဒီလိုလူလာတဲ့လူတွေကဒီလိုလူတွေရွာတွေအဖြစ်မဆက်ရဘူး သူအလုံးစီးဦးဆိုဆန်လာရင်ဒီပြည်တော်ကမြားရဲခလေးသူတို့ကယူအပ်တဲ့အချက်တွေပြောရအောင်အလုံးမလိုအောင်ဈေးဆိုင်တွေမဝရအောင်ပြည်သူတွေရံစီးဦးဝေလို့မရအောင်အလုံးဖိတ်ဆူတာတော့ဒီကကျောင်းလမ်းပြီးတော့အစတုံးစရာရေးကြည့်ရမှာလေအဲ့တော့အဲ့လိုဖြစ်ချင်းလာရင်ဒီမြားရဲ
ရခိုင်ပြည်နယ်အတွင်းအကြက်ဖက်တက်ဖြတ်ခံရမှုတွေဖြစ်ပွားပြီးမှဒေသတွင်းမှာမနေရဲကြတော့ပဲတိမ်းရှောင်လာကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ကထွက်ပြေးတိမ်းရှောင်ခဲ့ကြတယ်လို့မွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ကြတာများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေ့စဉ်ထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေဟာနေ့စဉ်လိုလိုဆက်လီတွေနဲ့ထွက်ပြေးတိမ်းရှောင်နေကြတာကြောင့်စက်တင်ဘာလကုန်ပိုင်းအထိဆိုရင်ရေနစ်သိမ်းဆုံးသူဒုက္ခသည်တွေရဲ့အလောင်းပေါင်း100ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးဖြစ်တယ်လို့ပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော့မတ်အေးပါပါရှင်။ကျမတို့ရဲ့တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါရရှင်။စက်တင်ဘာလ26ရက်နေ့ကဆော်ဒီနိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်ပေးလိုက်တဲ့အတွက်ကြောင့်ဒီအမျိုးသမီးတွေကိုကားမောင်းခွင့်ပေးလိုက်ကြောင်း Sorry ဘီယင် Selman ရဲ့အမိန့်ထုတ်ပြန်ချက်ဟာကားမောင်းခွင့်တရားဝင်ရဖို့ကာလကြာရှည်တိုက်ပွဲဝင်နေတဲ့ sorry အမျိုးသမီးတို့အတွက်တော့အောင်ပွဲတရက်ဖြစ်လာခဲ့ပါတယ်။ပြင်းထန်တဲ့ရှေးရိုးဆွဲဝါဒီနဲ့ဘီယင်စနစ်အုပ်ချုပ်တဲ့ sorry နိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်ရပြီးတဲ့နောက်ထပ်လည်းအမျိုးသမီးအခွင့်အရေးတွေပိုးပြီးရရှိဖို့မျှော်လင့်ချက်တွေရှိလာနေကြပါတယ်။ VOA သတင်းတောက် Zelatica Hope သတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်။sorry နိုင်ငံဟာအခြားမွတ်စလင်နိုင်ငံတွေထက်အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ကိုပိုးပြီးကန့်သတ်ထားကြောင်းဝေဖန်ခံထားရတာပါ Islamic ဥပဒေအရဒါမှမဟုတ် sorry ရင်မောင်းဥပဒေအရအမျိုးသမီးတွေကိုကားမောင်းဖို့အတိအကျတားမြစ်မထားပေမဲ့ sorry အမျိုးသမီးတွေဟာရင်မောင်းလိုင်စင်ကိုင်ဆောင်ခွင့်မရခဲ့ကြပါဘူးဒါအပြင်အဖေအကိုမောင်းလေယောက်ျားစတဲ့မိသားစုဝင်အမျိုးသားတွေရဲ့ထောက်ခံချက်နဲ့ရင်မောင်းတဲ့အမျိုးသမီးတွေဆိုလဲအဖမ်းခံခဲ့ကြရပါတယ်ဒါပေမဲ့လို့ sorry လူမှုအဖွဲ့အစည်းဟာအပြောင်းလဲအတွက်အစဉ်သစ်ဖြစ်နေကြောင်း sorry တက္ကသိုလ်တစ်ခုကအမျိုးသမီးပညာရှင်တဦးဖြစ်တဲ့ဒေါက်တာ Alan L. Atik က VOA ကိုပြောပါတယ
်
အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ဆိုတဲ့အချက်တကူတဲ့အတွက်ပဲအရေးကြီးတာမဟုတ်ပါဘူးအမှန်တကယ်မှာတော့ကျမတို့လွတ်လပ်စွာသွားလာလှုပ်ရှားနိုင်စွာအတွက်လည်းအထောက်အကူပြုပါတယ်အထူးသဖြင့်အသက်မွေးဝမ်းကြောင်းနယ်ပယ်မှာလည်းအမျိုးသမီးတွေကိုအခွင့်အရေးတွေပေးထားပါတယ်ဒါကြောင့်ရှေ့ကိုဆက်ပြီးတိုးတက်လာဖို့ရှိပါတယ်
အလောက်ခွေမှာ sorry အမျိုးသမီးတွေပိုးပြီးဝင်ရောက်လာတာကြောင့်လဲအခုလိုအမျိုးသမီးတွေရင်မောင်းခွင့်ပြူတာဟာနိုင်ငံရဲ့စီးပွားရေးအတွက်အထောက်အကူပြုကြောင်းအမျိုးသမီးရေးလှုပ်ရှားသူတွေကလည်းပြောပါတယ် sorry အမျိုးသမီးရေးလှုပ်ရှားသူ Matha L. Ajurish ကလည
်း Our role is increasingly important in the
sorry အရေးပြဖွံ့ဖြိုးတိုးတက်လာမှုနဲ့အတူကျမတို့ရဲ့အခမ်းကဏ္ဍကပိုပိုပြီးတော့အရေးကြီးလာပါတယ်ကျမတို့ရဲ့တောင်းဆိုချက်တွေကလည်းတိုးလာနေပြီးတော့ရင်မောင်းဖို့ကျမတို့လိုအပ်ချက်ကမြင့်မားလာနေတာပါဒီကလူမှုအတိုင်းဝိုင်းကတကယ်တမ်းမှာပို့ပို့ပြီးတော့ကဘာနဲ့ရင်မောင်းတန်းလာနေပါတယ်
။ Sorry မှာအမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ထားတာကို1990ခုနှစ်ကပထမဆုံးအချိန် Sorry အမျိုးသမီးတုဆန္ဒပြပွဲပြုလုပ်တုန်းကလည်း Matha L. Ajurish ကိုယ်တိုင်ပါဝင်ခဲ့ပါတယ်။2013ခုနှစ်အောက်တိုဘာလမှာတခါ Sorry အမျိုးသမီးတုကနေနိုင်ငံလုံးဆိုင်ရာရင်မောင်းဆန္ဒပြပွဲကိုပြုလုပ်ခဲ့ရာမြို့ကြီးအတော်များများကလမ်းမတွေပေါ်မှာအမျိုးသမီးတွေရင်မောင်းဆန္ဒပြခဲ့ကြပါတယ်။မကြသေးခင်နှစ်တွေအတွင်းအရေးပါတဲ့တိုးတက်မှုတွေကိုပြုလုပ်နိုင်ခဲ့ကြောင်းနဲ့သူတို့အပေါ်ကန့်သက်ချုပ်ချယ်မှုတွေကိုဆက်လက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်း sorry အမျိုးသမီးတွေကပြောပါရယ်ဒါနဲ့ပတ်သက်လို့ဒေါက်တာ Alan L. Atik က
Women has been you know more active in politics in Amajit Shura
အမျိုးသမီးတွေဟာနိုင်ငံရေးနယ်ပယ်မှာပိုးပြီးတက်ကြွလှုပ်ရှားခဲ့ကြတာပါတည်တဲ့အတိုင်းပဲ sorry အာရေဗျနိုင်ငံရဲ့ဖွဲ့စည်းပုံဆိုင်ရာအတိုင်းပင်ခံကောင်စီဖြစ်တဲ့ Majlis El Sura မှာလည်းအမျိုးသမီးတွေပါဝင်လှုပ်ရှားနေကြပါတယ်။ဒါပေမဲ့ကျမတို့ခီးရှိကြီးသွားဖို့ရှိပါသေးတယ်။တစ်ဖက်မှာတော့အမျိုးသမီးတွေရဲ့အခန့်ကဏ္ဍဟာ sorry အာရေဗျရဲ့ပညာရေးနယ်ပယ်မှာနေရာယူလာနေသလိုထိအတွက်လည်းအမျိုးသမီးတွေဟာအလုပ်အလုံးကြိုးစားကြပါတယ်
။အခုလိုအမျိုးသမီးတွေအတွက်ရင်မောင်းလိုင်စင်ပိတ်ပင်ထားတာကိုရုတ်သိမ်းလိုက်တာဟာ sorry လူမှုအတိုင်းဝိုင်းအတွက်ရှေ့ကိုတိုးတက်စေတဲ့ကြီးမားတဲ့ခြေလှမ်းအဖြစ်နိုင်ငံတကာအတိုင်းဝိုင်းကလည်းကြိုဆိုခဲ့ကြပါရရှင
့် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမှာကတော့
ရေငုံကင်ဆာကတော့ပမာဏပြင်းထန်တဲ့ကင်ဆာတစ်မျိုးပါ။ခုနကဝင်းမင်းပြောတယ်လို့ပဲဒီ2016ဆင်းရဲစရာတွေကတော့ဆုတ်ကင်ဆာ
တအိမ်ကောင်းကင်ဆာယောဂါနဲ့ပတ်သက်လို့ဆွေးနွေးတင်ပြတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးက
sweat bullets
ဖြစ်ပါတယ်စာလုံးပေါင်းက sweat sweat ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားတာဖြစ်ပြီးချွေးထွက်တာလို့အဓိပ္ပာယ်ရပါတယ် bullets bullets ကကြည်စံတောက်တွေဆိုတော့စကပိုက်ခလုံးရဲ့တိုက်ရိုက်ဒီပဲကချွေးထွက်ရမှာကြည်စံတောက်တွေထွက်တာပေါ့တကယ်တော့လေဒါဟာကျမတို့မြန်မာမှာချွေးသီးချွေးပေါက်တွေအတောင့်လိုက်ကြတယ်လို့တင်စားပြောဆိုလို့ရှိတာနဲ့ဆင်တူတယ်လို့ဆိုရမှာပါချွေးသီးချွေးပေါက်တွေကြတယ်ဇောကျူတွေပြန်နေဆိုရင်ဘာကြောင့်ဖြစ်နိုင်ပါသလဲစိတ်သိပ်ပြီးပူပန်လို့စိုးရင်ကြောင်းကြမှုကြီးလို့ကြောက်ရွံ့လွန်းလို့စသဖြင့်လို့ဖြစ်နိုင်တာပေါ့ဒါကြောင့် sweat bullets ရဲ့ idiom အသေးပဲကသိပ်စိုးရင်သိပ်ကြောက်ပြီးဇောကျွေးပြန်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနာဆင်ကြည့်ကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
ကျွန်တော်သမီးကဆေးကြောဝင်ကွင်းစာမေးပွဲနောက်တရင်မှမှဝင်ပြရမယ်လေ။ဒါကြောင့်ခုတစ်ပတ်လုံးသူကကြောက်ပြီးတော့ဇောကျွေးတွေပြန်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါ
My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
Take jaw lu, take so yin lu, so jwe pyan ne so yin idiom a thong a ya be lu pyo ma le.
Sweat bullets.
Lu pyo lu ya ba de. E da ga ro di ka ni ma ne tin pya ka de idiom a thong me phit ba de.
Don la la tan tin set ni de.အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့တအိမ်ကောင်းကန်ဆာကာကွယ်ဆေးအကြောင်းကိုတင်ပြထားပါရ။မြန်မာနိုင်ငံကအမျိုးသမီးတွေမှာတအိမ်ကောင်းကန်ဆာဟာဒုတိယအဖြစ်အများဆုံးကန်ဆာဖြစ်နေပြီးတော့သေဆုံးမှုလည်းများနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမော့ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲပမုခဒေါက်တာဆောင်ရခင်ဗျာဒီသိရင်ကောင်းကင်ဆာပေါ့နော်ဆရာဒီမြန်မာနိုင်ငံကအမျိုးသမီးတွေမှာဒီအဆုတ်ကင်ဆာပြီးရင်ဒုတိယအဖြစ်များဆုံးဖြစ်နေတဲ့အတွက်ဒီကင်ဆာကနေကာကွယ်ရေးအတွက်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့တော့ဒီအထဲမှာသိရင်ကောင်းကင်ဆာကာကွယ်ဆေးကထိရောက်မှုရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဘလို့မျိုးဒီကင်ဆာကိုကာကွယ်ဆေးနဲ့ထိရောက်မှုရှိရတာလဲဆရာကြီး
သိရင်ကောင်းကင်ဆာကတော့ပမာဏဖြစ်များတဲ့ကင်ဆာတစ်မျိုးပါခုနကဝင်းမင်းပြောတယ်လို့ပဲဒီ2016ဆင်းရဲစရာတွေကတော့ဆုတ်ကင်ဆာပြင်ဒုတိယအများဆုံးမျိုးသမီးတွေမှာဒုက္ခပြင်းပါတော့အထူးသဖြင့်တော့အသက်ကြီးတဲ့ရွယ်မှာဖြစ်တာပါဒါပေမဲ့သူ့ရဲ့ဒုစရချက်ကပါလဲဆိုဒီပိန်ကောင်းကင်ဆာဓာတ်ရိုက်ပေါ်တည်ပိန်ဆက်ဆံရနေကူးစက်တဲ့ HPV ဆိုတဲ့ဗိုင်းရပ်စ်တစ်မျိုးပေါ့နော်အဲဒီပိန်ကောင်းမှာနာလာချီဆွဲကပ်လို့ဖြစ်တာဆိုတာကတော့တိကျခိုင်လုံတဲ့အထောက်အထားရှိနေပါ အဲ့ဒါကြောင့်မို့အဲ့ဒီ virus infection ဝင်တာကိုပေါ့နော်ရောဂါပိုးဝင်တာကိုကာကွယ်လို့ရှိရင်ကာကွယ်သေးတယ်လေကာကွယ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလို့ဒီဖြစ်စေတဲ့ဒီ virus ပိုးပါပေါ့နော်ဆရာကုနာပြောဒီလိန်ဆက်ဆန်တဲ့အချိန်မှာကူးတာဆိုတော့ဒီကာကွယ်ဆေးရဲ့အနေထားကဘယ်လိုမျိုးဒီသက်ရောက်မှုရှိလဲဆရာကြီ
းဒီကာကွယ်ဆေးကိုဒီမြားလာပြတော့လိန်ဆက်ဆန်မှုမဖြစ်သေးတဲ့အရွယ်ပေါ့ဒီကမ္ဘာ့ကျွမ်းမရေးပွဲတော်ကိုနှစ်ကနေစထုတ်ခိုင်းပါကိုနှစ်ကနေစပြီးတော့တစ်ခါရဲ့နောက်တစ်လမှာတစ်ခါနောက်၆လမှာတစ်ခါထိုးထားလို့ရှိရင်ဒီရောဂါပုံမဆွဲပေါ့ပုံမဆွဲရင်လိန်ကောင်းကစားမဖြစ်ဘူးဆရာ
ဟုတ်ကဲ့ဆရာအခုလို့ဒီကာကွယ်ဆေးမထိုးနိုင်ခဲ့လို့ရှိရင်ဆရာကြီးဟိုဘလောက်ထိပြဿနာကကြီးနိုင်လဲ
။အမပီလိုနိုင်ငံမျိုးမှာဆိုလို့ရှိတော့2019ခန့်မှန်းချက်ပေါ့နော်။နိုင်ငံတကာကင်ဆာဖွဲ့အခမ်းအနားတော့တစ်နှစ်တစ်နှစ်မှာ3000တည်တယ်။တနည်းအားဖြင့်ဒိန်ကောင်းကင်ဆာနဲ့အမျိုးသမီး၈ယောက်လောက်တနည်းတစ်နှစ်တည်တယ်။တနည်းအားဖြင့်3နာရီတကာအမျိုးသမီးတစ်ယောက်ကပမာရင်းမှာဒိန်ကောင်းကင်ဆာနဲ့ပြေဆုံးနေတယ်ပေါ့
။ဟုတ်ကဲ့ဆရာ3နာရီကြာမှာတူးနှုံးလောက်ဆိုတော့ဒါများတာပေါ့ဆရာနော်
။များတာပေါ့နော
်။ဟုတ်ကဲ့ဆရာ။နိုင်
ငံလုံးနေနဲ့ကြော်တာပါ
။ဟုတ်ပါတယ်ဆရာ။အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာဒီကာကွယ်ဆေးထိုးတဲ့အမျိုးသမီးရေအတွက်နည်းတဲ့သဘောရှိတယ်လို့ဆိုလိုတာပါဆရာနော
်အခုကာကွယ်ဆေးမထိုးလို့ဒိန်ကောင်းငယ်စားနဲ့ပြင်နေတာမဟုတ်အခုဖြစ်တာကဟိုးဥရင်လုံငယ်နဲ့340ပေါ့နော်ဒါဖြစ်ခဲ့တဲ့ယောဂပါအခုဒီကာကွယ်ဆေးရအနည်းငယ်နဲ့အများဆုံးကြည့်ထားတာက15နှစ်ဒီပဲရှိသေးတယ်ပေါ့ဒီကဒိန်ကောင်းကန်စားဖြစ်တာကတက်ကြီးမှဖြစ်တယ်40 50လို့မဟုတ်အဲ့တော့ကိုကိုရီးယားကာကွယ်ဆေးထိုးရပြင်တော့နေပေါင်းများစွာပေါ့နော်20 30မှာဖြစ်မှာကိုကာကွယ်လို့ရနိုင်တယ်လို့ဆိုလိုတာပါ
ဟုတ်ကဲ့ဆရာအခုလက်ရှိမှာဆရာကြီးဒီကာကွယ်ဆေးထိုးနေတဲ့ဒီအမျိုးသမီးအရေးအတွက်နေထားဘလို့ရှိလဲဆရာ
အခုလက်ရှိမှာတော့ကျွန်တော်နိုင်ငံမှာတော့ထိုးတာတော်တော်လေးနေပါသေးတယ်ဘာလို့လဲဆိုတော့ဒီကာကွယ်ဆေးကိုသုံးလာတာတော့ကျွန်တော်တင်နေ10နှစ်လောက်တော့ရှိပါပြီတာဝန်ရှင်လို့ပြင်ပမှာရှိနေတာပေါ့နော်ဒါပေမဲ့သုံးလာကတော့အချိန်ကကြာလို့ရှင်လဲတော်တော်လေးအရေးကြီးတယ်တလုံးကို9000တော့မကောက်ဘူးမှ9000လောက်ကြာရင်တော့ဒီရက်များအစီအကြီးတယ်။သုံးကလည်းထိုးရတယ်ဆိုတော့တော်တော်များများမောင်းလို့မိကြောက်တယ်။ဒါပေမဲ့ဒီကောင်မရှိတဲ့နိုင်ငံ85နိုင်ငံလောက်ကလည်းသူတို့ရဲ့အမျိုးသားကာကွယ်ရေးထိုးအစီအစဉ်ထဲမှာထည့်ပြီးချပါတယ်။ဒါကိုပုံမှန်ထိုးနေပါကျွန်တော်တို့နိုင်ငံနေနေလဲကမ္ဘာဒါဗီလို့ခေါ်တဲ့ဒီကာကွယ်ရေးထိုးအရာတွေကိုကူညီပေးတဲ့အဖွဲ့ရဲ့ကူညီနဲ့မကြာခင်နှစ်တည်းမှာတော့ကျွန်တော်တို့ရဲ့မျိုးစားကဝစီတို့အစီအစဉ်ထဲမှာထည့်ပြီးတော့ပုံလုံးကိုထိုးပေးနေပုံတော့စေကူထားပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီဈေးလဲတက်တာလာပြီပေါ့နော်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာဆရာကြီးဘယ်နေရာတွေမှာလက်တွေ့သွားထိုးနိုင်မလဲ
မြန်မာနိုင်ငံမှာတော့ခုချိန်မှာတော့ဒီမျိုးစားကဝစီတို့အစီအစဉ်ထဲမှာတော့မပါပြီးပါဘူးအဲဒီအထူးအစီအကံကြီးတွေပေါ့နော်ဒီကာဝစီရဲ့သဘောတရားကလည်းထုတ်လုပ်တဲ့နေရာနေပြီးတော့ထိုးပေးတဲ့အချိန်ကြီးအေးလမ်းကြောင်းမပြောင်းထားတော့ပေါ့နော်ဒါ10ဒီဂရီကနေ8ဒီဂရီကြရမှာထားရဆိုတော့အဲ့လိုလေအေးလန်းလန်းလမ်းကြောင်းလည်းမပြတ်ပဲထားနိုင်နေဆိုတော့အဲ့ဒီပုဂ္ဂိကစေကံကြီးတွေမှာတော့အပြင်မှာထိုးလို့ရပါတယ်။တချို့ဆေးရုံမှာလည်းသူတို့ကဝယ်ပြီးထိုးခိုင်းတာပါညာရှိတဲ့ရှိမှာပေါ့လေ။ဒါတော့လေဟိုကိုမီတာရဲ့ပတ်စံတွေတော့ထိုးနေရတာရှိပါတယ
်။ဟုတ်ကဲ့ဆရာကြီး။ဒီတပည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရောဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးသတ်မှတ်ပေးထားတာလဲရှိလဲဆရာကြီး
။ဒီမေ2019မှာထုတ်တဲ့ဒီ position paper မှာတော့HPV ကာကွယ်ဆေးပေါ့နော်တရင်ကောင်းကစားကာကွယ်ဆေးကိုဖြစ်နိုင်လို့ရှိရင်ဒီမျိုးသားကာကွယ်ဆေးစစ်ဆေးတွေမှာထည့်ထားတင်တယ်သူကတိုက်တွန်းပါတယ်။နောက်ပြီးတော့မင်းကလေး9နှစ်ကနေ14နှစ်ပေါ့နော်အဲ့လောက်တော့ထိုးနေတဲ့သူကတိုက်တွန်းတယ်ပေါ့နော်။ဒါပေမဲ့သူတို့ကတော့ဘယ်လိုလဲဆိုလို့ရှိရင်တော့အပြင်မှာထိုးသလို3ချိန်မထိုးခိုင်းဘူးပေါ့။2ချိန်ထိုးခိုင်းတယ်2ချိန်ကို6လအနည်းဆုံးပါပြီးတော့2ချိန်ထိုးပါဆိုတော့တိုက်တွန်းမှာဒါကတော့မြို့သားကာဝယ်စစ်တို့စစ်ချင်းတွေမှာထဲဟိုတိုက်တွန်းတော့ပေါ့နော်လူငယ်လူရွယ်အလွယ်မှာထိုးပြီးတော့လေကျွန်တော်တို့플레이ချဝင်နေဆိုင်မှာပေါ့ဒါကြောင့်လည်းပြောတာပါဆ
ရာဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကာကွယ်စစ်က9နှစ်ကနေ14နှစ်အတွင်းမှာပေါ့နော်အဓိကထိုးရတယ်ဆိုတော့အဲ့ဒီအသက်အရွယ်ကျော်သွားတဲ့အမျိုးသမီးတွေအတွက်ကောထိုးလို့ရတယ်လားဆရာကြီ
းမှန်တော့ဒီကာကွယ်စစ်ရဲ့သဘောကဒီလိန်ဆက်ဆံမှုပေါ့နော်ဒါမဖြစ်ခင်မှာထိုးပြီးတဲ့သဘောပါလားဒါကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတို့နိုင်ငံဒီမှာစကားနည်းလို့ဆိုဒီတွေ့ကြုံတွေရပြီလို့ဖက်လို့ဖြစ်ပါလိမ့်မယ်။ဒါကတော့နိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့လည်းဆိုင်တယ်ပေါ့နော်။ဆိုတော့ကိုယ့်ရဲ့ delay ဆုံးကယဉ်ကျေးမှုရအင်တာပြူရာတို့ဒိန်ဆက်ဆံမှုဒီနောက်ကျတဲ့နိုင်ငံတွေမှာတော့နောက်ကျပြီးထိုးလဲစက်စနာမရှိပါဘူး။ကျွန်တော်တို့နိုင်ငံလို့ဆိုလို့ရှိတော့လေဒီကနေ့ကြီးမှထိုးရင်းနဲ့ဒါအရှင်ပြေလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်တစ်ခုကဘာလဲဆိုဒီဆေးကုမ္ပဏီရဲ့ကြော်ညာချက်အရဆိုတော့သူက55နှစ်လောက်ကြီးတောင်ထိုးလို့ရတယ်ပေါ့တကယ်လို့ဒီယောဂပုံးနဲ့မထိတွေ့သေးဘူး ယောဂဘုမဝင်သေးဘူးဆိုတော့လည်းပဲအဲ့ဒီပြောတိထိုးလို့ချင်းပြဿနာမရှိပါဘူးတကယ်လို့ဒါယောဂဘုကဝင်ထားပြီးသားဆိုလို့ရှင်တော့စေတူတာကမတိရောက်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးခုလိုဒီကာကွယ်ဆေးထိုးတာအပြင်ပေါ့နော်တခြားကာကွယ်နိုင်တဲ့နည်းတွေရောရှိသေးလားဆရာကြီ
းနောက်တစ်မျိုးကတော့ test မရလို့ခေါ်ပါတယ်ဒီအမျိုးသမီးရဲ့တိမ်ကောင်းမှရှိတဲ့အသားစာလေးပေါ့နော်ချစ်ယူလိုက်တော့ယူလိုက်ပြီးတော့အဲ့မှာ cell လို့ကြည့်တယ်ကြည့်ပြီးတော့ရှင်ဒီတိမ်ကောင်းကင်ဆာလို့စတင်ပြောင်းလဲမှုတွေရှိပြီဆိုရင် solar city ကုသမှုလုပ်နိုင်တယ်ပေါ့အဲ့ဒါတို့ဒီအရွယ်ရောက်ပြီးတဲ့အမျိုးသမီးတိုင်းမှာ6လတခါလုပ်တဲ့နေပေါ့နော်ဒါလည်းပုံမျိုးပြီးနိုင်ငံတွေမှာဆိုလုပ်နေတာပါအဲ့လိုလုပ်နေပြီးတော့ solar city ကုသခြင်းနဲ့ကုသလို့တွေတဲ့ပျောက်ကင်းနိုင်တဲ့ကင်ဆာတစ်မျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ပြနေတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြတာပါရှင်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အကျပ်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပယ်မျိုးမျိုးကောက်ကြပါတယ်အနာတိဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ ။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်ပါပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြထားပါရစေ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအသက်ခံရသူဟိန္ဒူနယ်ပွားအလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီကနေတည်ဆောက်မဲ့ရွှေလီမြစ်ကူမန်ဟောင်းတံတားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။အမျိုးသမီးများအဖွဲ့ချုပ် WLB မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခအတွင်လူခွင့်ရေးချိုးဖောက်မှုဖြစ်စဉ်အလုံးကိုအပြင်းအထန်ရှုံ့ချရတဲ့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာစူပွအကြမ်းဖက်သမားတွေတတ်တွားတဲ့ဟိန္ဒူဘာသာဝင်အလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေကိုဒီလ24ရက်နေ့နဲ့25ရက်နေ့တွေမှာခမောင်းစိတ်အုပ်စုရဲဘော်ကျခြေရွာအနီးတောင်ကြားတစ်ခုမှာအုပ်စုလိုက်မြုပ်နှံထားတဲ့တွင်းတွေကနေလုံခြုံရေးတပ်ဖွဲ့ဝင်တွေဒေသခံတွေနဲ့ဟိန္ဒူနယ်ဖွားတွေတွေ့ရှိခဲ့တာဖြစ်တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးမြတ်ခိုင်ကပြောပါတယ်။အခုတွေ့ရှိတဲ့အလောင်းတွေထဲမှာအမျိုးသမီးအလောင်း20အပအဝင်စုစုပေါင်း45လောင်းကိုတွေ့ရှိထားပြီးအလောင်းတွေကိုဟိန္ဒူဘာသာဝင်တွေရဲ့ထုံတန်းစင်လာနဲ့အညီတကြိုးတွားမှာဖြစ်တယ်လို့ရှာဖွေမှုတွေဆက်လက်လုပ်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။စုပူတိုက်ခိုက်မှုတွေကြောင့်နေရစွန့်ခွာခဲ့ကြတဲ့မောင်တော်ခရိုင်အတွင်းကတိုင်းရင်းသားအချို့အခုအခါရွာတွေကိုပြန်လာနေကြပြီဖြစ်ပေမဲ့မိလောင်မှုနဲ့လက်လုံမိုင်းပောက်ကွဲမှုတွေရှိနေသေးတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာတရုတ်ကုမ္ပဏီဘက်ကတည်ဆောက်မဲ့ရွှေလီမြစ်ကူမန်ဟောင်းတရားကိုမန်ဟောင်းဒေသခံတွေကလူမရှိကြောင်းနဲ့လက်တွေ့တည်ဆောက်သွားမဲ့ဆိုရင်ဒေသခံတွေဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။မြန်မာဆိုရနဲ့တရုတ်ဆိုရတို့နှစ်ဘက်ဆွေးနွေးသဘောတူထားခဲ့တဲ့ရွှေလီမြစ်ကူတရားတည်ဆောက်ရေးစီမံကိန်းနဲ့နန်းခမ်းမြို့မန်ဟောင်းအစုကနေတရုတ်နယ်ဇက်ကိုဆွတ်သွင်းမဲ့မန်ဟောင်းတရားကြီးကိုလာမယ့်အောက်တိုဘာလမှာစတင်တည်ဆောက်မယ်လို့တရုတ်ဘက်ကကုမ္ပဏီဝန်ထမ်းတွေကနေစက်တင်ဘာလ3ပိုင်းကဒေသခံတွေနဲ့သိဆုံပြီးရှင်းပြခဲ့ပါတယ်။ မန်ဟုံးသရံတိဆောက်မဆိုရင်တော့အင်ဂျင်နီယာနေပါရှိတဲ့မဟာအုပ်စုဝင်ရွာ6ရွာကရွာသားတွေရဲ့လေယာဉ်အေက900ကျော်ဆုံးရှုံးမှာဖြစ်ကြောင်းနဲ့နန်းခမ်းတိရခန်တွေရဲ့တဘာဝပတ်ဝန်းကျင်ရိုးရရင်ကျိမှုတွေဆုံးရှုံးသွားမှာဖြစ်ကြောင်းရွာသားဆိုင်းအောင်ကပြောပါတယ်
ရှမ်းပြည်အရှေ့ပိုင်းမိုင်းဖြတ်မြို့နယ်မှာရွှေတက်တို့ရှာဖွေဖို့ရောက်ရှိလာတဲ့ဩစတြေးလျကုမ္ပဏီရဲ့တူးဖော်ရေးစီမံကိန်းကိုအလိုမရှိကြောင်းအချက်၅ချက်ပါရှိတဲ့စာတစောင်ကိုမိုင်းဖြတ်ဒေတာခန်တွေကလက်မှတ်ရေးထိုးပြီးရှမ်းပြည်နယ်အစိုးရစီကိုပေးပို့လိုက်ပါတယ်။နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တစ်တော်ဝန်ကြီးမိုင်းဖြတ်လွတ်တော်အမတ်မိုင်းဖြတ်မြို့အုပ်ချုပ်ရေးပိုင်းဆိုင်ရာအာဏာပိုင်တွေကိုပါရည်ညွှန်းထားတဲ့စာကိုစက်တဘာလ17ရက်နေ့မှာပေးပို့ခဲ့တာပါ။ဩစတြေးလျနိုင်ငံက SS Resource Asia Company Limited ကကိုစလဲတွေဟာမိုင်းဖြတ်ဒေတာခန်တွေနဲ့လာရောက်တွေ့ဆုံပြီးရွှေတူးဖော်ဖို့အစိုးရစီကနေဧကပေါင်း 35,000 ကိုခင်ပြုမိန်ရထားပြီးသားဖြစ်တဲ့အတွက်မကြာခင်မှာရွှေတက်တူလာရောက်ရှာဖွေတော့မယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်မိုင်းဖြတ်ဒေတာခန်ဂျေးရွာ73ရွာကလူထုကသဘောမတူလက်မခံကြောင်းမိုင်းဖြတ်မြို့ SNDP ကြားဖြူပါတီဥက္ကဋ္ဌစိုက်ခမ်းဆန်ကပြောပါတယ်။အစိုးရကကုမ္ပဏီကိုခွင့်ပေးတဲ့မြေဧကပမာဏဟာမိုင်းဖြတ်မြို့မှာရွှေတူးဖော်မှုရဲ့အကျိုးဆက်အဖြစ်တဘာဝပတ်ဝန်းကျင်ပျက်စီးခြင်း၊ရာသီဥတုဖောက်ပြန်ပြောင်းလဲခြင်း၊ဓာတုအစိုက်ရေဆိုးကျိုးကြောင့်လေယာဉ်တွေပျက်စီးရင်ဒေတာခံလူထုအလုလက်မဲ့ဖြစ်ပြီးနေရက်ကနေစွန့်ခွာရမှာဖြစ်တဲ့အတွက်အဲ့ဒီစီမံကိန်းကိုဒေတာခံလူထုကအလိုမရှိဘူးလို့စိုက်ခမ်ဆန်ကပြောဆိုပါတယ
်။တန်လွေမြစ်ထဲကအစိုးရခွင့်ပြုချက်မရတဲ့နေရာတွေမှာငြိမ်းချမ်းရေးအမြေခံလက်နက်ကိုင်အဖွဲ့တွေကတရားမဝင်ကြောက်ဆုပ်ယူလို့ဒေရခန်ကိုင်းမြေတွေထဲဝက်ကျော်ပျက်စီးလာတာကြောင့်ပြည်နယ်ဆိုးရွားကနေဖြေရှင်းပေးဖို့ဒေရခန်90ကကစက်တင်ဘာလနောက်ဆုံးပတ်မှာတပ်ဆိုင်ရာတာဝန်ရှိသူတွေထံမှတွားရောက်တင်ပြခဲ့ပါတယ်။ကရင်ပြည်နယ်ဖမ်းမြို့နယ်တာလွေမြစ်သက်ရှိတရုတ်လှကျွန်းကိုလှိုက်ကျွန်းနဲ့နှစ်ချမ်းရွာနားမှာတရက်ကိုကြောက်ဆုပ်လျက်စီး20ကတရားမဝင်သဲကြောင့်နေစဉ်ထပ်မံဆုပ်ယူနေတာပါ။ကရင်ပြည်နယ်မှာမြစ်သဲကြောက်ဆုပ်ယူခွင့်300ရာရှိပြီးအခုဆုပ်ယူတဲ့နေရာမှာခွင့်ပြုချက်မပေးထားတဲ့နေရာဖြစ်သလိုဖန်စီရေးယူဖို့အတွက်လည်းအင်အားလိုတယ်လို့ဒရင်ပြည်နယ်ရေးရင်းမြစ်နဲ့မြစ်ချောင်းဖွံ့ဖြိုးရေးဦးစီးဌာနကပြောပါရယ်အလားတူပြီးခဲ့တဲ့မေလမှာဒေသခံတွေတန်ကြားချက်ရတရားမဝင်သဲကြောက်ဆုပ်လေ18စီးကိုလည်းတပ်ဆိုင်ရာတာဝန်ရှိသူဘက်ကတကြိမ်ဖန်စီရေးယူထားပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသမီးများအဖွဲ့ချုပ် WLB မြန်မာနိုင်ငံကလက်နက်ကင်ပဏိပခတွေလူမှုအတိုင်းဝိုင်းတွေအခြားပဏိပခတွေကိုဖန်တီးနေသူတွေလုံရက်တွေအားလုံးကိုအပြင်းထန်ရှုံချပြီးလူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေကိုကျူးလွန်နေသူတွေကိုထိရောက်စွာအပြစ်ပေးအရေးယူပေးဖို့စက်တင်ဘာလတတိယအပတ်မှာကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာထုတ်ပြန်ချက်တစောင်းထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုအမီကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
အမျိုးသမီးများဖွဲ့ချုပ် WFP မြန်မာနိုင်ငံကအထွေထွေသွေးမှုလွေးပိုးငယ်ကလူခွေရေးချိုးဖောက်မှုကိုရှုတ်ချတယ်လို့ပြောပါရယ
်အဓိကကတော့ကျမတို့ဒီကျမတို့မြန်မာပြည်မှာပဋိပက္ခပေါင်းစုံကြည့်ရအမှန်အတိုင်းရခိုင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါလူမှုတိုင်းဝိုင်းကြားထဲမှာဖြစ်နေတဲ့ပဋိပက္ခပေါ့လေဆိုတော့အဲ့လိုပဋိပက္ခတွေကိုကျမတို့တွေကဘယ်သူပဲတွန်းလို့တွန်းလို့ကျမတို့ကဒီလိုအကြမ်းဖက်မှုတွေရှိနေတယ်ဆိုလို့ရှိရင်ကျမတို့ကရှုတ်ချတယ်ပေါ့ပြောချင်တာကဒီရခိုင်ဒေသတော်မကဘူးဥမာအခုဆိုရှင်ရရှမ်းပြည်နယ်ကချင်ပြည်နယ်မှာဖြစ်နေတဲ့လူခွေးချိုးဖောက်မှုတွေကိုတွန်းလို့တဲ့လူလဲတွန်းလို့သူတွေကိုလဲကျွန်တော်တို့ကရှုတ်ချတယ်ပေါ့လေတန်းခွက်တယ်ပေါ့
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေဟာထိလွယ်ရှလွယ်တဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ရှေ့ဆက်နိုင်ရေးအတွက်အဟန့်သားဖြစ်နေပြီးတချိန်တည်းမှာပဲအပြစ်မဲ့အယက်သားပြည်သူတွေဟာလူခွေးချိုးဖောက်မှုတွေနဲ့တွေ့ကြုံနေတာကြောင့်အစိုးရအနေနဲ့ထိရောက်စွာရေးယူဖို့လိုအပ်ကြောင်းကချင်မျိုးသမီးစည်းရုံး KWAT ပြောခွင့်ရပုဂ္ဂိုလ်စန်တွယ်ကဆိုပါတယ်
အဓိကကတော့ဒီစစ်တပ်ကိုပေါ့နော်မြန်မာစစ်တပ်ကိုဒီတိုင်းဒေသတွေမှာသူတို့စစ်စင်ရေလုပ်နေတဲ့ဟာကိုရက်တန့်ရက်ပေါ့သူတို့စစ်တပ်တွေနေရာတိုးချဲ့ခြင်းအဖြစ်ပဲလူခွင့်ချိုးဖောက်မှုကသူတို့ရဲ့နောက်မှာတောက်လျှောက်ပဲလိုက်နေတကယ်ပဲငင်းချမ်းရေးကိုအဓိကဖော်ဆောင်မဲ့ Federal Democracy နိုင်ငံကိုသွားမယ်ဆိုရင်တော့တိုင်းဒေသမှာစစ်တပ်တိုးချဲ့နေတဲ့ဟာကိုရက်တန့်ပါပြီးလို့ရှိရင်တိုင်းဒေသမှာလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့ဟာကိုအရေးယူဆောင်ရွက်ပေးရမယ်ပေါ့နော်အရေးယူဆောင်ရွက်ပေးပါပေါ့နော်အစိုးရအနေနဲ့ရောဥပဒေအရစစ်တီကြအရေးယူပလေးဖို့အဲ့ဒါကတော့တောင်းဆိုချင်တယ
်အစိုးရအနေနဲ့တိုင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းအလုံးနဲ့တိုက်ပွဲတွေရပ်ဆဲပြီးအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်ပေးဖို့လိုအပ်တယ်လို့လွေးပူငေကဆက်ပြောပါတယ
်ဒီတစ်ခါကိုခြံလိုက်ဒီတစ်ခါကိုခြံလိုက်အဲ့လိုဖြစ်နေလို့ရှိရင်ကျွန်တော်တို့ရဲ့ရင်းချမ်းရေးအရန်ကိုတန်းကြာနေတယ်အဲ့ဒါဆိုစစ်မှန်တဲ့ကျွန်တော်တို့ရင်းချမ်းရေးကိုရမှာမဟုတ်ဘူးအဲ့ဒါနိုင်ငံလုံးတိုင်းသားတစ်ခါရပ်ဆဲပြီးတော့ကျွန်တော်တို့လိုလာတဲ့ရင်းချမ်းရေးကိုနိုင်ငံရေးအရ
နိုင်ငံရေးဆွေးနွေးပွဲနဲ့ဆင်းရှင်းသွားကြပါတယ်
ရခိုင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်အရတားပြည်သူတွေရဲ့အသက်အိုးအိမ်တွေနှစ်နာဆုံးရှုံးနေတာမကလူမှုအသံဝိုင်းတွေကြောင့်မုန်းသီးမှုနဲ့ကြောက်ရွံ့မှုတွေဖြစ်ပေါ်နေပြီးအကြမ်းဖက်မှုတွေကိုသိရမှန်ကန်စွာဖြေရှင်းမှုမရှိရင်တခြားဒေသတွေကိုကူးစက်ပြန့်လတ်သွားမှာကိုစိုးရိမ်တယ်လို့အမျိုးသမီးများဖွဲ့ချုပ် WFP မြန်မာနိုင်ငံကနေထုတ်ပြန်တဲ့ချက်ထက်မှာထက်တွင်းဖော်ပြထားပါတယ်
ဆက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ရေးထိုးလာတာနှစ်နှစ်ပြည့်လာပါပြီ။ဒါပေမဲ့ရှမ်းပြည်နယ်တောင်ပိုင်းအရှေ့ပိုင်းမှာစစ်ရေးပြည်လျော့မှုတွေမလုံနိုင်သေးဘဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးမှုတွေလူသတ်မှုဆွဆွဲမှုတွေ RCSS နဲ့ဆက်သွယ်တယ်လို့ယူဆတဲ့သူတွေကိုဖမ်းဆီးရိုက်နှက်ချုပ်နှောင်မှုတွေရှိနေစေဖြစ်ပါတယ်။ဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
ရန်ကုန်မြို့အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရုံးမှစက်တင်ဘာလ20ရက်နေ့ကနေ22ရက်နေ့အထိ3ရက်ကြာကျင်းပတဲ့ပြည်ထောင်စုဆင်ပြစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးအပြီးတရင်စာရှင်းလင်းပွဲမှာတက်မတော်ရရှိဖြစ်တဲ့ JMCU အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးဝန်နှအောင်ကပြည်သူ့စစ်ခေါင်းဆောင်တဦးကို RCSS SSA ကတပ်ဖြတ်တယ်လို့ဆွဆွဲလိုက်ပါတယ်
။တပ်တွေထွက်ဆိုချက်အရဒီ JMCS ကနေပြီးတော့သူတို့ဖွဲ့တင်ပြတာကတော့ဒီဦးမြအောင်ကဒါတတ်တာဒီပေါ့နော်ဒီကျွန်တော်တို့ဒီ RCSS ကဟိုဟာ site ဆိုတော့နော်ဟိုဟာအဖွဲ့ဝင်ဖြစ်ပါတယ်လို့သူတို့ CCTV ဖွဲ့ရတော့ဒါကျွန်တော်တို့ဟိုတင်ပြလာတာရှိပါတယ
်အဆိုပါကိစ္စနဲ့ပတ်သက်ပြီး RCSS SSA ကကျူးလွန်တာမရှိဘူးလို့ညင်းဆိုထားပြီးတော့တပ်မတော်အစိုးရဘက်ကဒါ RCSS SSA ရဲ့တပ်သားနှစ်ဦးကိုဖမ်းဆီးချုပ်နှောင်ထားတာလို့ပြောရေးဆိုပြရှိသူဒုတိယဗိုလ်မှူးကြီးဆိုင်မွန်းကရှမ်းစကားနဲ့အခုလိုပြောပါတယ်
ကပ်လို့လောင်းနေတဲ့တံတဲ့ပင်ပန်ဟာကနော
်ဒီကိစ္စနဲ့ပတ်သက်ပြီးပြဿနာဆက်ဖြစ်ကြတဲ့ကကျွန်တော်တို့လူလောက်တာမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကနေစာရေးကြောင်းကြားထားတယ်နောက်တစ်ခုကျွန်တော်တို့လူကိုဖမ်းတော့တဲ့ကိစ္စကလည်းတပ်မတော်ကအစီလမ်းစင်တိုင်းမလုပ်ဘူးသိဆုံဆွေးနွေးဖြေရှင်းရမယ်တရားစီရင်ဆုံးဖြတ်ချက်မချသေးဘဲနဲ့ကျွန်တော်တို့နာမည်ကိုသုံးလို့မရဘူးလေစီမင်းစည်းကမ်းရတော့ဒီတိုင်းလုပ်ရင်တော့ငြိမ်းချမ်းရေးအတွက်ရည်ရှိမကောင်းဘူး
MCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်အကြားစီရင်မပြေလည်မှုတွေကြောင့်တပ်မတော်နယ်မြေရှင်းလင်းရေးလှုပ်ဆောင်ရာကနေရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ဟိုပုံးမြို့နယ်ထဲကဒေသခံ၈ဦးကိုဖမ်းဆီးအချုပ်ချထားပါတယ်။အဲ့ဒီလိုဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာတဲ့ရွာသားတဦးကရှမ်းစကားနဲ့အခုလိုပြောပါတယ်
။ဖကောတုံမြင်မရကောမတ်တပ်ထမ်းဒေသလမ်းကွမ်းအမှုခါဝတ်တောင်းလေမနန်တဲ့အမှုခါက
စစ်သားတွေရာထဲကိုဝင်လာတယ်ရှမ်းတဘုံသတင်းတွေလာမေးတယ်လွန်ခဲ့တဲ့3ရက်ကလာတယ်လို့ကျွန်တော်ကပြန်ပြောတယ်အခုပြန်มาလဲကျွန်တော်ကိုဆက်မေးတယ်ကျွန်တော်ကမသိဘူးအဲ့ဒီနေ့တော့ကတော့ဟိုဘက်ထွက်သွားတယ်လို့ပြောတာစကားမဆုံးသေးဘူးကျွန်တော်ကိုဆွဲထိုးတယ်တနတ်တင်နဲ့ထုတ်တယ်ကျွန်တော်ကိုဖမ်းသွားတယ်9ရက်လောက်တော့ကြာတယ်
အခုလိုဖြစ်ပွားခဲ့တာဟာအပြစ်ရထားပေမဲ့နေမြေတက်မှတ်မှုပြက်ပြက်သားသားမလုံနိုင်သေးတာကြောင့်ဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုပါတယ်။စတမလလေပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပါအဝင်တက်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်မှူးကြီးဆိုဝင်းတို့ကို RCSS SSA ခေါင်းဆောင်ပေါ်ချုပ်တီယော့စကနေပြီးတော့မှတွားရောက်တွေ့ဆုံခဲ့ပေမဲ့ဖမ်းဆီးခံရတဲ့လူထုလူမြောက်လာခြင်းမရှိသေးပါဘူး။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းခမောင်းစိတ်အုပ်စုအတွင်းမှာအသက်ခံရသူဟိန္ဒူနယ်ဖွားအလောင်း90နီးပါးကိုအာဏာပိုင်တွေကမကြသေးမီကရှာဖွေတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့မှာတရုတ်ကုမ္ပဏီဖက်ကတည်ဆောက်မဲ့ရွှေလီမြစ်ကူးမန်ဟောင်းတရားစီမံကိန်းကိုမန်ဟောင်းဒေသခံတွေကဆက်လက်ကန့်ကွက်သွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်နာ
။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တရင်သတင်းလှအစီအစဉ်ကိုနားဆင်ကြတာပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
အမေရိကန်ပြည်ထောင်စုကြီးပွားထုတ်တဲ့ရေးအတွက် Hispanic လို့ခေါ်တဲ့လက်တင်နယ်ပွားတွေရဲ့ပါဝင်မှုအခန့်ကဏ္ဍကိုအတိအမှတ်ပြုတဲ့အနေနဲ့စက်တင်ဘာလ15ရက်ကနေအောက်တိုဘာလ15ရက်နေ့အထိတလတာကာလကို Hispanic Heritage Month အဖြစ်သတ်မှတ်ထားပါတယ်။အဲဒီဂျပန်30အတွင်း Spain, Mexico, Caribbean နဲ့တောင်အမေရိကတိုက်တို့ကရောက်လာကြသူတွေဖြတ်တန်းခဲ့ကြရတဲ့အတွေ့အကြုံတွေယဉ်ကျေးမှုတွေနဲ့အမေရိကန်ပြည်ထောင်စုအတွင်းသူတို့တွေရဲ့ပါဝင်မှုတွေကိုချီးကျူးဂုဏ်ပြုတဲ့လဖြစ်ပါတယ်။ မေရိကန်ပြည်ထောင်စုတောင်ပိုင်းအိမ်နီးချင်းနိုင်ငံတွေကိုချီချူးဂုဏ်ပြုတဲ့အနေနဲ့1968ခုနှစ်စက်တင်ဘာလ15ရက်ကနေ16ရက်နေ့တွေကို Hispanic Heritage Week အဖြစ်အဲ့ဒီချိန်ကသမရအဖြစ်တာဝန်ထမ်းဆောင်နေတဲ့ Lyndon B. Johnson ကပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ပါတယ်တောင်အမေရိကတိုက်၅နိုင်ငံဖြစ်ကြတဲ့ Guatemala, El Salvador, Honduras, Nicaragua နဲ့ Costa Rica တို့ရဲ့လွတ်လပ်ရေးနေ့တွေဟာစက်တင်ဘာလ15ရက်နေ့မှာကြာရောက်တာကြောင့်ဒီရက်ကိုအထူးရွေးချယ်သတ်မှတ်ခဲ့တာဖြစ်ကြောင်းအဲ့ဒီအချိန်ကထုတ်ပြန်တဲ့သမ္မတအင်ဗျူရောကြီးညာချက်မှာဖော်ပြထားပါတယ်ဒီခဏကိုမူလကနေရတာကျင်းပခဲ့ရကနောက်ပိုင်းအနည်း20ကြာတဲ့အခါမှာတော့စက်တင်ဘာလ15ရက်ကနေအောက်တိုဘာလ15ရက်နေ့အထိရက်ပေါင်း30အဖြစ်သမ္မတဟောင်းရော်နယ်ရေဂင်ကတိုးချဲ့သတ်မှတ်ခဲ့ပါတယ်လက်တင်နယ်ပါးတွေဟာအမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်ရေးအတွက်ကြီးမားစွာအထောက်အကူပြုခဲ့ကြသူတွေဖြစ်ပါတယ်အမေရိကန်တိုက်ကိုဥရောပကလူတွေချေမချခင်1565ခုနှစ်ခရဲကလက်ရှိဖလော်ရီဒါပြည်နယ်Fort St. Augustine မြို့ကိုစပိန်လူမျိုးတွေပထမဆုံးအကြိမ်စတင်တည်ထောင်ခဲ့ပြီးအခြေချနေထိုင်ခဲ့ကြတာပါ။ဒီနေ့အချိန်မှာတော့ St. Augustine မြို့ဟာအမေရိကန်ပြည်ထောင်စုအတွင်းရှေးအကျဆုံးလူတွေစင်ဆက်မပြတ်နေထိုင်လာခဲ့တဲ့စီကားတဲ့မြို့တစ်မြို့အဖြစ်တည်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ပိုင်းကိုသာသနာပြုတွေဇက်တိုက်ရောက်ရှိလာတာကြောင့်လက်ရှိကယ်လီဖိုးနီးယားပြည်နယ်အတွင်းကဆန်ဒီယေဂိုကနေတောင်ဘက်လော့စ်အင်ဂျလိစ်မြို့အထိမြောက်ဖက်ပိုင်းမှာဆိုရင်လဲဆက်ခရမန်တိုကနေဆန်ဖရန်စစ္စကိုမြို့အထိစားတဲ့မြို့ကြီးတွေဖြစ်ပေါ်ခဲ့ပါတယ်တိုင်းပြည်ရဲ့အနောက်တောင်ပိုင်းမှာဆိုရင်လဲ Rio Grande ဒေသမြောက်ပိုင်းကွင်းပြင်တွေကို Texas ကောင်းပိုင်းနေတိုင်းပြည်ရှေ့ပြအနောက်ဖျက်ဖျက်ပြီးနွားကုံမကူးခင် Mexico လူမျိုးတွေကအရင်ဆုံးမွေးမြူရေးလုပ်ငန်းတွေကိုလုပ်ကင်ခဲ့ကြတာပါ Hispanic တွေဟာ American စစ်တပ်ထဲမှာဝင်ရောက်မှုထမ်းပြီး American စံတမိုးတွေကိုခုခံကာကွယ်ခဲ့ကြပါတယ်စစ်မှုလုပ်ငန်းဘက်မှာလဲစမ်းသစ်တဲ့အတွေ့အခေါ်တွေကိုတီထွင်နိုင်ခဲ့ကြပါတယ်ဒါအပြင် American ပြည်ထောင်စုအတွင်းဒန်းတူညီမျှမှုနဲ့တရားမျှတတဲ့လူမှုအတိုင်းအဝန်ပေါ်ပေါက်လာရေးဆံရလှုပ်ရှားမှုတွေဖြစ်ပေါ်အောင် Hispanic တွေကဥဆောင်ခဲ့ကြပါတယ်။မျိုးဆက်ပေါင်းများစွာကိုဖြတ်တန်းခဲ့ကြသူတွေရောအခုမှအသိရောက်လာကြသူတွေရောအားလုံးဟာအလုတ်ကျိုးစားလုပ်ကင်သူတွေအနေနဲ့ကောင်းမွန်တဲ့လူမှုဘဝကိုရရှိနိုင်မှာဖြစ်သလိုကိုသားသမီးမျိုးဆက်သစ်တွေအတွက်လည်းကောင်းမွန်တဲ့အနာဂတ်ကိုဖန်တီးပေးနိုင်မယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးနဲ့အခြေခံယုံကြည်ချက်တွေကိုခံယူရည်တည်နေကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။အခုတော့သတင်းအချင်းချုပ်ကိုဥကျော်စန္တာကပြောပြမှာပ
ါ။ကလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်တွင်အခြေအနေနဲ့ပတ်သက်ပြီးအစည်းအဝေးတရက်ကိုကြာသပတေးညနေပိုင်းမှာကျင်းပခဲ့ကြပါတယ်ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းမှုချုပ်ကိုအန်တိုနီယိုဂူတာရက်စ်နဲ့အဖွဲ့ဝင်နိုင်ငံတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကိုယ်စားလှယ်တက်ရောက်ပြီးဝေဖန်ဆွေးနွေးကြပါတယ်ဆုံးဖြတ်ပြောဆိုမှုတွေရှိခဲ့ပြီးဒီဆုံးဖြတ်ပြောဆိုမှုတွေကိုမြန်မာနိုင်ငံအစိုးရကိုယ်စားလှယ်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးဆောင်ထွန်းကပြန်လည်ခြေပတ်ဆွေးနွေးသွားခဲ့ပါတယ်မြန်မာအစိုးရဖိတ်ကြားချက်အရပဋိပက္ခဖြစ်နေတဲ့ခိုင်မြောက်ပိုင်းဒေသကိုကုလသမဂ္ဂကိုယ်စားလှယ်အဖွဲ့စန္ဒမန်ကုဇလေဖွဲ့သွားရောက်ဖို့စီပေမဲ့ရာသီဥတုဆိုးရွားနေတာကြောင့်ခရီးစဉ်ကိုနောက်ဆုတ်ခဲ့ရပါတယ်။ဒါပေမဲ့ဒီခရီးစဉ်ကိုအောက်တိုဘာလ2ရက်နေ့တနင်္လာနေ့မှာပြန်လည်ပြုလုပ်မယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးသောထွန်းကကြာသပတေးနေ့လူမျိုးရေးကောင်စီအစည်းအဝေးမှာပြောကြားသွားပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လက်ထောက်အတွင်းမှုချုပ်တို့ကိုလည်းမြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ American Congress တို့အမတ်တွေကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်၅သိန်းထွက်ပြေးခဲ့ရလောက်မြန်မာအနာပိုင်တွေရဲ့ဖိနှိပ်နှိပ်ကွပ်မှုအပေါ်ပုံမပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပြီးဒေါ်နယ်ထရမ့်အစိုးရအနေနဲ့တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့အမေရိကန်အစိုးရမြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်ဖို့တောင်းဆိုလိုက်ကြပါတယ်အထက်လွှတ်တော်အမတ်22ဦးလက်မှတ်ရေးထိုးထားတဲ့စာတစောင်ကိုအမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တီလာစင်စီကိုပြပူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါပါကျော်ရီသတင်းချင်းချုပ်ကိုဥကျော်စန္တာကပြောပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fong လာပါရှင်တောက်ကြနေ့နနေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.